စ်စိုးရကမေလအတွင်းမှာကျင်းပမယ်လို့ထုတ်ပြန်လိုက်တဲ့ဒီလူမှုဆန္ဒခံယူပွဲဟာပြည်သူတွေအတွက်မဟာအခွင့်အရေးတရားဖြစ်ပြီးဖွဲ့စည်းပုံအခြေခံဥပဒေသစ်ကိုကန့်ကွက်ရေးအတွက်လှုပ်ရှားသွားမယ်လို့ကချင်နိုင်ငံရေးခေါင်းဆောင်တူကပြောပါတယ်ရခိုင်နိုင်ငံရေးခေါင်းဆောင်တူကတော့မြန်မာအစိုးရအနေနဲ့အမျိုးသားပြန်လည်တင်မြင့်ရေးကိုဥတီတဲ့တွစ်ဆုံဆွေးနွေးပွဲကိုလက်မခံဘဲတစ်ဖက်သက်ဆောင်ရွက်မယ်ဆိုရင်တိုင်းပြည်အတွက်ဆိုးကျိုးတွေဖြစ်စေလိမ့်မယ်လို့တုံ့တက်ထားပါတယ်။ဒီအကြောင်းကိုတော့ထိုင်းချေဆိုင်သတင်းတောက်ဥမှုစော်ကတင်ပြပေးထားပါတယ်ခင်ဗျာ
။ဟုတ်ကဲ့မြန်မာစစ်အစိုးရဟာဒီနှစ်မေလအတွင်းမှာလူမှုဆန္ဒခံယူပွဲကျင်းပပြီး2010ခုနှစ်မှာအထွေထွေရွေးကောက်ပွဲကျင်းပမယ်လို့လွန်ခဲ့တဲ့စနေနေ့ကကြေညာခဲ့ပါတယ်။KNCD လို့ခေါ်တဲ့ကချင်ပြည်နယ်အမျိုးသားဒီမိုကရေစီကွန်ဂရက်ရဲ့ခေါင်းဆောင်တူကတော့ဒါဟာပြည်သူတွေအတွက်မဟာအခွင့်အရေးဖြစ်တယ်လို့ပြောပါတယ
်။ဒီအခေါက်ကတော့ကျွန်တော်ပြည်သူလူထုရဲ့အတွက်တကယ်မဟာအခွင့်အရေးဗျ။မဟာအခွင့်အရေးဆိုတာမချက်တာကိုမချက်ဘူးလို့ပြောမယ်အခွင့်အရေးပါ။အဲ့တော့ကျွန်တော် KNCD ရတဲ့ Black Campaign နဲ့ No Campaign လို့နေပါတယ်အခု။ Black Campaign ဆိုတာ No ကိုထည့်မှာပေါ့ဗျာ။ No ဆိုရင် No ပြော Black ဆိုရင် Black ထည့်အဲ့တော့ကျွန်တော်တို့ပြည်သူလူထုကသူတို့မချိုက်ပါဘူးဒီဖွဲ့စည်းပုံအခြေခံလို့မချိုက်ပါဘူးဆိုတာတကယ်တားတော့ဖို့အခွင့်အရေးပါပဲ
KNCD လို့ခေါ်တဲ့ကချင်ပြည်နယ်အမျိုးသားဒီမိုကရေစီကွန်ဂရက်ဟာ1990ပြည့်နှစ်ရွေးကောက်ပွဲကကချင်ပြည်နယ်အတွင်းမှာလွှတ်တော်ကိုယ်စားလှယ်၃ဦးရွေးကောက်ခံခဲ့ရတဲ့ပါတီဖြစ်ပါတယ်ပြည်ထောင်စုတိုင်းရင်းသားလူမျိုးများဒီမိုကရေစီအဖွဲ့ချုပ်ရဲ့လွှတ်တော်ကိုယ်စားလှယ်ဦးထောင်ကိုထမ်းကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုအတည်ပြုဖို့ဆိုရင်နီလာ2ရက်ရှိတယ်တခုကပြည်သူ့လွှတ်တော်ကအတည်ပြုရတဲ့တခုကလူမှုဆန္ဒခံယူပွဲကျင်းပတာဖြစ်တယ်လို့ပြောပါတယ်။ပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေရှိရတဲ့သူတို့ရဲ့ဆန္ဒတွေကိုပြစ်ပယ်ထားတာဟာတရားနည်းလမ်းမကျဘူး။ဒါကြောင့်မြန်မာအစိုးရကကျင်းပမဲ့ဆန္ဒခံယူပွဲကိုလက်မခံဘူးလို့အခုလိုပြောပါတယ်
။လူမှုဆန္ဒခံယူပွဲဆိုတာကဒီအဖွဲ့အစည်းပေါ်ခြေခါဥပဒေရောအဲ့ဒီအပေါ်မှာတတိုင်းပြည်လုံးနိုင်ငံရေးပါတီအဖွဲ့အစည်းတွေတိုင်းဒေသအဖွဲ့အစည်းတွေပြီးတော့ပြည်သူလူထုကရောအားလုံးညီညီညွတ်ညွတ်နဲ့အားလုံးသဘောကျပြီးတော့ဟိုလက်ခံတဲ့ဖွဲ့စည်းပုံအခြေခံဥပဒေလားဆိုတဲ့ဟာကိုကျွန်တော်စဉ်းစားဖို့လိုတယ်။ဒါမှမဟုတ်ရင်တော့ဒါကျွန်တော်ထင်တယ်ဒီလူမှုဆန္ဒခံယူပွဲဟာလူမှုဆန္ဒခံယူပွဲမဟုတ်ပဲနဲ့လူမှုဆန္ဒကိုဓမြတိုက်တဲ့ပွဲပဲဖြစ်မယ်လို့ကျွန်တော်ဒီလိုယူဆတယ်ဗျ။ဒါကြောင့်မို့ဒီတိုင်းပြည်အတွက်မှာဖြစ်ပေါ်လာတဲ့တရားနည်းလမ်းမကျတဲ့လှုပ်ဆောင်ချက်ဟူဓမြကိုကျွန်တော်တို့ကတော့လက်ခံမှာမဟုတ်ဆန့်ကျင်သွားရမှာပဲ
။ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့အတွေ့အမှုဥယေတောင်ကတော့မြန်မာပြည်မှာအမျိုးသားစည်းလုံးညီညွတ်မှုပြိုကွဲနေတာကြောင့်နိုင်ငံရေးစီးပွားရေးကျဆင်းနေရတယ်။အမျိုးသားပြန်လည်တင့်မြတ်ရေးကိုတည်ဆောက်ဖို့ဆိုရင်တွဲဆုံဆွေးနွေးရမယ်။တွဲဆုံဆွေးနွေးအဖြေရှာတာမဟုတ်ရင်မြန်မာပြည်ရဲ့အနာဂတ်ဟာအကောင်းဘက်ကိုဦးတည်နိုင်မှာမဟုတ်ဘူးလို့သုံးသပ်ပါတယ်။မြန်မာပြည်ကလွတ်လပ်ရေးရပြီးတဲ့နောက်မှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံနှစ်ခုကိုကျင့်သုံးခဲ့ပါတယ်။1949အခြေခံဥပဒေနဲ့1954အခြေခံဥပဒေဟာတန်းတူညီမျှမှုနဲ့ဒီမိုကရေစီရေးကိုမဖော်ဆောင်နိုင်တာကြောင့်14နှစ်စီသာတည်တန်းရှိကြခဲ့ပါတယ်အခုအစ်စ်ပြထမ်းတဲ့အခြေခံဥပဒေကိုတော့မြန်မာအစ်စ်စိုးရ1993ခုနှစ်ကစတင်ပြီးရေးဆွဲခဲ့တာပါဒီအစ်စ်ပြထမ်းတဲ့အခြေခံဥပဒေဟာအနာဂတ်မြန်မာပြည်နိုင်ငံရေးမှာစစ်တပ်ကဥဆောင်သွားဖို့နဲ့ပြည်သူ့လွတ်တော်အတွင်းမှာစစ်တပ်ကကိုယ်စားလှယ်25ရာခိုင်နှုန်းထည့်သွင်းဖို့အတွက်အခြေခံမူတည်ချမှတ်ထားပါတယ်ဒီအချက်တွေဟာဒီမိုကရေစီနီးမကျဘူးလို့သုံးသပ်ပြီးတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေနဲ့ဒီမိုကရေစီအင်အားစုတွေကစန့်ကျင်ကန့်ကွက်နေကြတာဖြစ်ပါတယ်ခင်ဗျာ